ပြည်တွင်းမှာကိုဗစ်ကာယောဂါအစုလိုက်ကူးစက်မှုတွေကြောင့်ယောဂါထိန်းချုပ်နိုင်ရေးကျောင်းနဲ့ဈေးတွေကိုယာယီပိတ်ထားပေမဲ့ယောဂါကူးစက်တဲ့နေမျိုးတွေထပ်တိုးလာနေပါတယ်။ရှမ်းပြည်မြောက်ပိုင်းလာရှုမြို့မှာလည်းယောဂါအတီးပြုလူနာတိုးလာနေပြီးလူနာတွေနဲ့တန်တရားရှိသူတွေကိုကြမ်းမရေးဆောင်ရှောက်မှုပေးရမှာလိုအပ်ချက်တွေရှိနေပါတယ်။လာရှုမြို့ကိုဗစ်အခြေအနေနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းအပြည့်ဆုံးအလေးမာကပြောပြပါမယ်။
ရှမ်းပြည်နယ်မြောက်ပိုင်းလာရှုမြို့မှာနှစ်ပတ်တာကာလအတွင်းကိုဗစ်အတီးပြုလူနာ209ဦးနဲ့သေဆုံးသူ9ဦးရှိခဲ့ပါတယ်။ဇွန်လ22ရက်မနေ့ကတရက်ထဲမှာတင်ဓာတ်ခွဲအတီးပြုလူနာ59ဦးရှိခဲ့ပါတယ်။လာရှုမှာအခုလာဇန်ပိုင်းကစပြီးမင်္ဂလာဆောင်တစ်ခုကနေယောဂါကူးစက်မှုတွေစခဲ့တယ်လို့လာရှုကိုဗစ်တိုက်ဖျက်ရေးမှာပါဝင်နေတဲ့စေတနာရှင်လုံအားပေးတဦးက VOA ကိုပြောပါတယ်
။ဟိုတလုံးကကောခါပေါ့နော်။တော်ကအိန္ဒိယဘက်ကနေမင်္ဂလာဆောင်လာလိုက်ကြတာနေပြီးမှကူးလိုက်တာအဲ့မင်္ဂလာဆောင်သွားတဲ့လူတွေအကုန်လုံးဆက်ဆက်ပြီးတော့ကူးကုန်မင်္ဂလာဆောင်ပွဲကနည်းနည်းကြီးကြီးကျယ်ကျယ်လေးလုပ်လိုက်တော့ဒီကားကတော့ဟိန္ဒီပြောကဝိုင်းဝန်းကူညီကြတာဟုတ်ကူညီကြတဲ့အခါကျတော့ဆက်ဆက်မှုများတော့
မနေ့ကအတီးပြုလူနာ59ဦးတည်းက15ဦးကိုလာရှုမျိုးမာစီတနေရာထဲမှာတင်ပိုးတွေ့ခဲ့တာပါယောဂပြန်ပွားမှုကိုထိန်းချုပ်ဖို့အတွက်မြို့မဆေးကုံစိန်းစီနဲ့ညာဆေးတန်းတို့ကိုဒီနေ့ကစပြီးရတရပတ်နှစ်ပတ်ကြာယာယီပိတ်ထားလိုက်ပါတယ်။ယောဂကူးစက်မှုတွေကနေရာအနှံ့ရှိလာနေလို့ပြည်သူတွေကြားမှာစိုးရိမ်မှုတွေရှိနေပေမဲ့တာဝန်ရှိသူတွေရဲ့ COVID တိုက်ဖျက်ရေးစီမံခန့်ခွဲမှုတွေမှာအားနည်းချက်တွေရှိနေတယ်လို့ကုညီဆောင်ရွက်ပေးနေသူတူကပြောပါတယ်
။ရက်ွက်ထဲမှာဖြစ်တာလည်းများလာတော့လူရဲ့စိုးရိမ်ကုန်ကြပြီ။စိုးရိမ်ကုန်ကြတော့လက်ရှိအစိုးရအနေနဲ့ကျွန်တော်ထင်တာသူကစီမံပိုကဲမှုအားနည်းတယ်ထင်တယ်။ဟိုအရင်လက်ထက်ကလိုမျိုးပေါ့နော်ကျွန်တော်တကယ်ကြည့်ပြမြတ်မလုပ်သေးနိုင်ဘူးလေ။ဖြစ်အောင်မှုမရှိဘူးစီမံခန့်ခွဲမှုနည်းနည်းလေးလိုနေလို့ထင်တာပဲ။ဟိုဆော့ဆော့ကလူညာကျွန်တော်အနှံ့ပြောက်တယ်အနှံ့ပြောက်တယ်ကျွန်တော်မြင်းနဲ့အုပ်ချုပ်ရေးမှုကိုလည်းအကြောင်းကြားတယ်။အဲကျွန်တော်တို့ဘယ်လိုလုပ်ကြမလဲပေါ့။တကယ်ဆေးရုံကိုသွားလိုက်တယ်ဆေးရုံကိုသွားပြီးတော့မှဆောင်ရွက်ပေးလိုက်တော့အဲ့လိုပဲနန်းတော်တာလေ။ဒါမှမဟုတ်သူတို့ဒီနန်းကြောင်းပေးတာတို့နောက်မြင်းနဲ့အုပ်ချုပ်ရေးမှုကလည်းဥမာမြို့ရက်ွက်ကြက်ကြီးအုပ်ချုပ်ရေးမှုတွေပေါ့။လန်ဒီယောမှာဒီကိစ္စတွေကိုဘယ်လိုလေးဆောင်ရွက်ပါဆိုတဲ့ plan လေးချပေးရမရှိဘူ
း။မနေ့ကအတီးပြုခဲ့တဲ့လာရှိုးမျိုးကကိုဗစ်လူနာတွေနဲ့ home quarantine ဝင်နေသူအမျိုးသားတူကိုကိုကိုတက်သေးသွားတဲ့ဖြစ်စဉ်လည်းရှိခဲ့ပါတယ်။လာရှိုးမျိုးမှာကိုဗစ်လူနာတွေကဆေးကုသမှုခံယူမှုလူသူတွေကိုပြည်သူဆေးရုံမှာအဆောင်ခွဲတည်တံ့ထားပြီးဖုန်ကြီးကျောင်းတစ်ခုမှာ quarantine center နဲ့တချို့ကိုတော့အိမ်မှာသာတည်ချထားတယ်လို့သိရပါတယ်။အာနာသိမီနောက်နိုင်ငံရေးအခြေအနေမငြိမ်မသက်ဖြစ်နေတဲ့ကြားမှာပဲကိုဗစ်တကြော့ပြန်ဖြစ်လာနေလို့ကုညီဆောင်ရွက်ပေးသူတွေအခက်တွေ့နေပါတယ်
။ဒီမှာတချို့အိမ်တွေဆိုလို့ရှိရင်သူက home quarantine လုပ်လိုက်တယ်ဆိုလို့ရှိရင်အိမ်မှာရက်ကွက်ကနေပြီးတော့သူ့ကို home quarantine ဒီတတ်မှတ်တဲ့စာရီကြီးလာတက်မယ်ဒီအိမ်ကိုတော့ခတ်လိုက်တယ်အဲ့ဥမာအုပ်ချုပ်ရေးမှာတော့ယူထားပြီးယူထားပြီးဆိုရင်တော့ကျွန်တော်ဥမာဒီမတင်လာတဲ့လူရောခေါ်သွားပြီပေါ့ဒီကြံနေတဲ့မိသားစုကျတော့သူကဟိုကြိုတင်ပြင်ဆင်မှုဘာညာမရှိထားဘူးဆိုရင်စားဖို့နေခက်ပြီအဲ့လိုမျိုးသိစားတွေကိုဒီစံရဌာနတွေကကျွန်တော်ဖြည့်ရှင်းလို့ရမရှိဘူးပေါ့
ကျမ်းမာရေးနဲ့အားကစားဝင်ကြီးဌာနရဲ့ဇွန်လ22ရက်ည8:00ထုတ်ပြန်ထားတဲ့စီးရင်အရာကိုဗစ်အတီးပြုလူနာသစ်630ဦးနဲ့သေဆုံးသူ2ဦးရှိခဲ့ပါတယ်။အဲ့ဒီထဲမှာအတီးပြုလူနာ82ဦးကိုတော့ရှမ်းပြည်နယ်အတွင်းကမြို့နယ်9ခုမှာအတီးပြုနိုင်ခဲ့တာပါ
။လာရှိုးကိုဗစ်အခြေအနေရန်ကုန်ကလာတဲ့တဲ့ရင်အလိမ်မှပြောပြသွားတာပါ။